ဆောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာတော်တာရှင်နေအခုနားဆင်နေရတာကတော့ VOA American တမန်ဖြစ်ပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝဲမှာဆိုရင်ဖြစ်ကမ္ဘာမီဒီယာတွေကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့နားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဥကျော်စန်တာရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်သူယုံကြည်မှာမှာတော့
ဒီဘက်ကတမ်းယူဥကျော်မြန်မာဒရင်းကထုတ်ဒီဘက်ကမှဘလုံးလင်းထောင်အဲ့လိုမျိုး
ကိုအောင်သူရရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။အခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်
။ပထမဦးဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ thehindubusinessline.com online စာမျက်နှာမှာမြန်မာ means business ဆိုတဲ့ခေါင်းစဉ်နဲ့ Sidharth BLR ရေးသားထားတဲ့ထင်မြင်သုံးသပ်ချက်ဆောင်ပါဖြစ်ပါတယ်။မြန်မာနိုင်ငံဟာအပြောင်းအလဲတွေဖြစ်နေပြီးထင်သာမြင်သာရှိတဲ့အပြောင်းအလဲသုံးခုကတော့စစ်တပ်ကနေအုပ်ချုပ်တဲ့စနစ်ကနေဒီမိုကရေစီစနစ်အုပ်ချုပ်ရေးကိုကူးပြောင်းနေတာနောက်ပြီးဘ ਹੁ ကနေချုပ်ကင်စီစဉ်တဲ့စီးပွားရေးစနစ်ကနေဈေးကွက်ကိုအခြေခံတဲ့စီးပွားရေးပုံစံစီကိုတွားနေတာနဲ့ဆယ်စုနှစ်တွေချီးပြီးတော့အကျန်းဖက်မှုတွေဖြစ်ရာကနေအေးချမ်းပြီးတော့ပုံမှန်အခြေအနေစီကိုပြန်တွားနေတာတွေ့ရတဲ့စသဖြင့်ရေးသားထားပါတယ်။ဒီအချက်တွေဟာအနီးကောအဝေးမှာပါရှိတဲ့ယင်းနှိမ့်နှံသူတွေအတွက်တော့တခါမှမတွေ့ဘူးသေးတဲ့အခွင့်အလမ်းတွေကိုဖိတ်ခေါ်နေတာဖြစ်ပါတယ်တဲ့။အသွင်ကူးပြောင်းမှုဟာတခါကအာရှမှာစီးပွားရေးအင်အားတောင့်တင်းတဲ့နိုင်ငံအဖြစ်ကိုပြန်လည်နေရာရောက်လာအောင်လုံနိုင်စေမယ့်အခွင့်အလမ်းတွေဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။မြန်မာနိုင်ငံဟာလာအိုကမ်ဘောဒီးယားဗီယက်နမ်လိုပဲစားသုံးသူတွေများပြားမှုအချက်အချာကျတဲ့နေရာမှာတည်ရှိနေမှုရေနံတဘာဝတန်ငွေကျွန်းတစ်ကျေးနီကြောက်တံပရမားစတာတွေပေါ်ကျွေးဝမှုဈေးနှုန်းသက်သာတဲ့အလုပ်သမားတွေရနိုင်မှုစတာတွေကြောင့်စီးပွားရေးကိုအလင်းမြန်တိုးတက်လာစေနိုင်ပါတယ်။မြန်မာနိုင်ငံမှာကုန်ပစ္စည်းဝန်ဆောင်မှုယင်းနှိမ့်နှံမှုနဲ့ပြပထုတ်ကုန်စတာတွေအပြန်အလှန်ဖလှယ်တဲ့နေရာမှာတည်တာထင်ရှားတဲ့အခွင့်အလမ်းကြီးတွေရှိနေတယ်လို့ရေးသားပါတယ်။မြန်မာနိုင်ငံအပေါ်ထားတဲ့အိန္ဒိယရဲ့စီးပွားရေးဗျူဟာကိုပိုးပြီးတော့တွန်းတွန်းတက်တက်နဲ့ခုန်ပြန်ကျော်လွှားတာမျိုးလုပ်ဖို့လိုနေပြီလို့လည်းထောက်ပြထားပါတယ်။တရုတ်၊ဂျပန်၊ဗြိတိန်၊ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ဟာရေနံဓာတ်ငွေစတဲ့စွမ်းအင်ကဏ္ဍတွေတက်ထုတူးဖော်ရေးနဲ့ကုန်ထုတ်မှုလုပ်ငန်းတွေမှာခြေလှမ်းတွေစနေပြီဖြစ်ပါတယ်။ဒီလိုအချိန်မှာအိန္ဒိယအနေနဲ့ဝင်ရောက်ပြီးတော့နေရာယူမထားနိုင်ဘူးဆိုရင်နောက်ကျကြံခဲ့လိမ့်မယ်စသဖြင့်ထောက်ပြရေးသားထားပါတယ်။အပြည့်အစုံကို thehindubusiness.com online မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အခုဆက်ပြီးတော့ Korea Times Online စာမျက်နှာမှာ Protest Highlights Struggles in Myanmar ဆန္ဒပေါ်ပြသမှုကမြန်မာနိုင်ငံအတွင်းရုန်းကန်လှုပ်ရှားမှုတွေကိုမိမောင်းထိုးပြနေတယ်ဆိုတဲ့ခေါင်းစဉ်နဲ့စောင့်မရှင် David Nicole ရေးသားထားတာကိုပြောပြခြင်းပါတယ် All Ethnics Democracy and Human Rights Network ဆိုတဲ့အဖွဲ့ကဆိုးမြို့မှာရှိတဲ့မြန်မာတိုင်းရင်းရှိမှာဒီနေ့ကနေ့ကဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ပါတယ်ကဘာအနက်မှာရှူဝါယောင်တော်လန်ရေးလို့လူသိများပြီးသူတို့ကတော့စက်တင်ဘာအရေးခင်းလို့ခေါ်တဲ့လှုပ်ရှားမှု9နှစ်မြောက်အထိမ်းအမှတ်ဖြင့်ဆန္ဒပြကြတာပါ2009ခုနှစ်စက်တင်ဘာအရေးခင်းမှာအပြစ်မဲ့ပြည်သူတွေကိုစစ်တပ်ကတပ်ဖြတ်ပစ်ခဲ့တယ်မြန်မာနိုင်ငံမှာစစ်တပ်ကလူသားတွေအပေါ်မှာကျွလွန်တဲ့ရာဇဝတ်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုကျွန်တော်တို့ကပြင်းပြင်းထန်ထန်ရှုံချပါတယ်လို့ဆန္ဒပြအဖွဲ့ခေါင်းဆောင်ဂျွန်အက်စ်သန်းကပြောတယ်လို့ရေးသားထားပါတယ်ဒါအပြင်အရှိတီတန်းနဲ့အပြစ်ခတ်ရဆေးရေးကိုလိုချင်တယ်တိုင်းရင်းသားတွေနေထိုင်ရာအရတေမှာလူခွင့်ရေးချိုးဖောက်မှုတွေဖိနှိပ်ရက်ဆက်တာတွေရက်ဆဲစေခြင်းတို့အခြေခံဥပဒေကိုပြင်ဆင်ရေးဆွဲစေခြင်းတယ်လို့ပြောပါတယ်တဲ့သူတို့ဆန္ဒကိုတောင်ကိုရီးယားအပါအဝင်နိုင်ငံကအဖွဲ့စည်းတွေရဲ့ထောက်ခံမှုကိုလိုလားနေပါတယ်အပြောနဲ့မဟုတ်ပဲလက်တွေ့ကူညီကြဖို့တောင်ကိုရီးယားနိုင်ငံဟာမြောက်ကိုရီးယားနိုင်ငံလူခွင့်ရေးအတွက်ရန်ပုံငွေကူညီသလိုမျိုးအလားတူမြန်မာနိုင်ငံကိုလည်းအကူအညီပေးစီခြင်းကြပါတယ်အိုမဲ့အိမ်မဲ့နေထိုင်နေကြသူတွေကိုအကူအညီပေးရမှာအစိုးရနဲ့မဟုတ်ပဲတာမန်ပြည်သူတွေအနေနဲ့လည်းကူညီပေးနိုင်ပါတယ်စသဖြင့်ပြောဆိုသွားကြအောင်ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြောပြချင်တာကတော့ Bangkok Post သတင်းစာမှာတွေ့ရတဲ့ဗတ်တန်ပြန်ပြီးတဲ့ယူသားတဲ့မြန်မာဇဝဲတို့လေးတယောက်အကြောင်းသတင်းတစ်ပုဒ်ပါထိုင်းနိုင်ငံချင်းမန်မြို့မှာနေထိုင်တဲ့လန်နမ်မူဆိုသူမြန်မာနိုင်ငံသားဟာချမ်းသာကြွယ်ဝသူမဟုတ်ပါဘူးသူဟာစားတောက်ဆိုင်တစ်ခုမှာဇဝဲတို့လုပ်သူပါအင်္ဂါနေ့တုန်းကတော့သူဇဝဲတွေကိုရှင်းနေရင်လာရောက်စားတောက်တဲ့အသက်ကြီးကြီးလင်မယားနှစ်ယောက်မိကြံရိုက်ခဲ့တဲ့အထုပ်တစ်ထုပ်ကိုတွေ့သွားပါတယ်သူဟာချက်ချင်းအဲ့ဒီလင်မယားနှစ်ယောက်ရဲ့ကားစီကိုပြေးလိုက်သွားပြီးတော့အထုပ်ကိုပြန်ပေးဖို့ကြိုးစားပေမဲ့မမှီလိုက်ပါဘူး။ဒါနဲ့အထုပ်ကိုဆိုင်ရှင်ဖြစ်သူလက်ကိုအပ်လိုက်ပါတယ်။ဆိုင်ရှင်ကအထုပ်ပိုင်ရှင်နဲ့ဆက်သွယ်မှုရလို့ရညာတဲလွန်စာရှာဖို့အတွက်အထုပ်ကိုဖွင့်ကြည့်ရမှာတော့ထိုင်းဘတ်ငွေတန်းကျော်မြန်မာငွေ3400နီးပါးတွေ့ခဲ့ရပါတယ်။အ ဲ့ဒီချိန်မှာပိုင်ရှင်လင်းမြန်းကဗျာကရပြန်ရောက်လာပြီးတော့ပတ်စံတုပ်ကိုလာရှာပါတယ်ပတ်စံတုပ်ကိုပြန်ပြီးတဲ့အခါမှာမြမလူငယ်ဇဝဲတို့ရဲ့ယူသားမှုကိုလက်အုပ်ချီးပြီးတော့နှုတ်ဆက်ကျေးဇူးတင်ကြောင်းပြောဆိုပြီးမပြတ်ခင်မှာသူ့ကိုဘတ်တထောင်ကျပ်ငွေ3000ခန့်ကျေးဇူးတုံ့ပြန်သွားပါတယ်ဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ
ဆရာချပ်ပြာအခုတလောမြန်မာနိုင်ငံမှာမီဒီယာလောကနဲ့အနပိုင်တို့အကြားထိတ်တိုက်ရင်ဆိုင်တွေ့မှုတွေကြားလာရပါတယ်ဒါဟာအနပိုင်တွေဘက်ကပုံမူတင်းကျပ်ချုပ်ချယ်လာလို့လားမီဒီယာလောကသားတွေဘက်ကအာဏာချက်တွေရှိနေလို့လားဒါမှမဟုတ်နှစ်ခုစလုံးကြောင့်လားဒီလောကနှစ်ခုအကြားသဟဇတာဖြစ်နိုင်မဲ့အလားအလာကိုရှိပါသလားဆိုတာတွေကိုအခုလာမဲ့စနေညတရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554 fax နံပါတ် 2323825552 ဖြစ်ပါတယ် email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတို့ရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပြပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါရစေ
စနေတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်ပြီးဖိတ်ခေါ်ပါရစေအခုလဲကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်ဒေါ်လာလတန်ကဂျော့ချ်ဂရိုးနဲ့အတူတင်ဆက်ထားတာပါ
ဒီနေ့ပြည့်တင်ပြမယ် idiom အသုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့idiom ဆိုရဲတော့ဗိုက်ဒီဘေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါးစပ်နဲ့လောဂိုလုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crow ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူညလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေရေးကြီးအကူအညီပေးပါမယ်လို့ကြိပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညလည်းအတော့ကိုဒုက္ခရောက်နေလေလို့ဒိဗေရပါတယ်။
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေမှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းနဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့ဥကြော်စန္တာရဲ့မြမအရေးသုံးသက်ချက်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီး equality မြန်မာရဲ့ဥဆောင်ညွှန်ကြားမှုကိုအောင်မျိုးမင်းကိုမေးမြန်းထားပါတယ်
အောင်မျိုးမင်းတို့လူခွင့်ရေးအဖွဲ့တွေကမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့လူရက်ကိုအကြံပြင်းလွှမ်းခြုံသုံးသပ်ရင်ဘယ်လိုတိုးတက်မှုများတွေ့ရပါသလဲသူတို့မဟုတ်မအောင်မြင်ပဲရက်တက်နေရလို့တွေ့ရပါသလားအဲ့ဒါကိုစပြောပါခင်ဗျာ
ဟောအရင်တော့ဆိုလို့ရှိရင်သမရရဲ့အမိန့်နဲ့ဖွဲ့စည်းပြီးတော့သမရကရွေးချယ်ထားတဲ့သူတွေပဲပါဝင်ထားတဲ့ဟာမျိုးကနေဒီဥပဒေတရားချထမ်းပြီးတော့ဒီဥပဒေရဲ့လုံထုံးလုံနည်းအတိုင်းလောက်ဆောင်မှုတွေကိုဒီဥပဒေမှာဖော်ပြထားတာဒါကတိုးတက်လာမှုတစ်ချက်ပါဥပဒေမှာပါတဲ့လုပ်ငန်းစဉ်တိုင်းနောက်ထပ်ကော်မရှင်ဝင်တွေကိုရွေးဖို့အတွက်ကဘယ်အချိန်လဲကာလသတ်မှတ်ချက်တိတိကျကျမရှိသေးပါဘူးတကယ်ကဒီဥပဒေထဲမှာလည်းတချို့သောအားနည်းချက်တွေရှိနေတယ်နောက်အခုဒီလိုမျိုးလက်ရှိလှုပ်ထမ်းဆောင်နေတဲ့လူခွင့်ကော်မရှင်ရဲ့လုပ်ပိုင်ခွင့်ထဲမှာဆိုလို့ရှိရင်တော့ထိရောက်တဲ့လုပ်ငန်းစဉ်ဆိုတဲ့ဟာကိုပြနိုင်မှုအတွေ့ရေလူ့ချစ်တူဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာ ပူပေါင်းရမယ်လို့ပြောထားပေမဲ့တကယ်တမ်းပူပေါင်းမှုအားနည်းနေတဲ့အချက်တွေတော့ကျွန်တော်တို့သုံးသပ်မှုတွေးရှိရပါတယ်ခင်ဗျ
။ဟုတ်ကဲ့ဆိုတော့ခုနလွှမ်းခြုံသုံးသပ်တဲ့အထက်မှာလူ့အခွင့်အရေးကော်မရှင်ဘက်ကတကယ်အားနည်းချက်ဆိုတာထက်ဥပဒေကိုအကောင့်ထဲမှာဖော်နိုင်သေးတာဥပဒေရဲ့အားနည်းချက်တွေရှိနေတာဆိုတော့မြန်မာနိုင်ငံ legislature ဥပဒေပြုအဖွဲ့စနစ်ပုံမှန်သက်ဆိုင်လို့ထင်ပါတယ်။လူ့အခွင့်အရေးအဖွဲ့ကို၌အားနည်းချက်ကတော့လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မဲ့နေရာမှာအားနည်းနေရဆိုတဲ့အချက်ပဲလို့ထင်ပါတယ်ကျွန်တော်ပြောတာဟုတ်ပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျအ
ဲ့ဆိုဘယ်လိုအားနည်းချက်တွေရှိနေလဲဆိုတာသိရစေခင်ဗျာအဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာဘယ်လိုအချက်တွေကိုပူးပေါင်းဆောင်ရွက်သင့်တယ်လို့ကောင်းမျိုးမျိုးကထောက်ပြလို့ပါလားခင်ဗျာ
ဒါပထမအဦးဆုံးပြောပြခြင်းတဲ့အချက်ကတော့မှတ်ပုံတင်ထားတဲ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပဲပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောမျိုးဖြစ်နေပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီအသေးအဖွဲ့များမှတ်ပုံတင်ဆိုင်ရာဥပဒေကြီးရဲ့ပြဋ္ဌာန်းထားပါလိမ့်အဲ့ဒီဥပဒေမှာဆိုလို့ရှိရင်မှတ်ပုံမတင်လဲမတင်ခွင့်ရှိရဆိုတဲ့အချက်မျိုးပါပါတယ်အဲ့တော့အဲ့လိုမျိုးဥပဒေပြဋ္ဌာန်းထားပေမဲ့လူ့ခွင့်ကော်မရှင်ကမှတ်ပုံတင်ထားသောအဖွဲ့များနဲ့သာပူးပေါင်းဆောင်ရွက်မယ်ဆိုတာကကျွန်တော်တို့ကိုယ့်ရဲ့လုပ်ပိုင်ခွင့်ကိုကိုယ့်ဘက်ကိုပြန်လဲကတ်တက်တဲ့သဘောမျိုးဖြစ်နေတာတွေ့ရပါတယ်ဒါကတော့သူ့ရဲ့လုပ်ပိုင်ခွင့်မှာမှတ်ပုံတင်ထားတဲ့အဖွဲ့တွေနဲ့ပဲလုပ်ဆောင်မယ်ဆိုတဲ့အချက်ပါနောက်ထပ်တစ်ခုကတော့တကယ်လည်းလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းဆိုတဲ့အချက်ကိုကျွန်တော်ချပြခြင်းပါတယ်အဲတော့လူ့ခွင့်ကော်မရှင်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေခေါ်တဲ့အစည်းအဝေးမျိုးလောက်ကိုပဲအရင်ကတည်းကစာလို့ရှိရင်တော့ဒီအစည်းအဝေးတွေအခမ်းအနားတွေမှာလာရောက်စကားပြောတာရှိပေမဲ့တကယ်တမ်းအကြံဉာဏ်ဆွေးနွေးနိုင်ပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်သဘောထားကိုဖလှယ်နိုင်တဲ့ပုံမှန်အားကောင်းအောင်အကြံပေးနိုင်တဲ့လုပ်ငန်းစဉ်တွေကအခုချိန်ထိအကောင့်ထဲပေါ်တာမရှိနိုင်သေးပါဘူးခင်ဗျ။ဒါကတော့ဒီအပိုင်းမှာအားနည်းချက်လို့ကျွန်တော်ထောက်ပြချင်ပါတယ
်။ဆိုတော့လူ့ခွင့်ရေးကော်မရှင်ရဲ့တူတက်မှုအဖြစ်နဲ့ကောင်မျိုးမင်းအစိုးရပြောထားတဲ့အထက်မှာအစိုးရခန့်ကြီးပဲမဟုတ်ဖြစ်နေလွတ်လပ်တဲ့ကော်မရှင်အဖွဲ့ဝင်တွေပါဝင်လာတယ်လို့လည်းပြောပါတယ်။ဆိုတော့ဒီလိုပါဝင်လာခြင်းအပြင်ခုနကကိုအောင်မျိုးမင်းတို့ဖြစ်စေခြင်းတဲ့လူအဖွဲ့စီလူမှုအတိုင်းအခြေပြုအဖွဲ့စီနဲ့ဆွေးနွေးမဲ့အလားအလာပုံမကောင်းလာဘူးလားသူတို့မဟုတ်အဲ့လိုဆွေးနွေးနိုင်ဖို့အတွက်အစိုးရခန့်တွေမဟုတ်ဖဲနဲ့လွတ်လပ်တဲ့အဖွဲ့ဝင်ကြီးတွေဖြစ်လာဖို့လိုအပ်နေသလားအစသဖြင့်အဲ့ဒါလည်းနားထောက်ပြပါအောင်ခင်ဗျာ
ဟုတ်ပထမအဦးဆုံးဒီဥပဒေထဲမှာဖော်ပြထားတာကတော့သမရအနေဓာတ်ရိုက်ခန့်အပ်တာမဟုတ်တော့ပါဘူးဒါပေမဲ့ဒီလိုဆိုရွေးချယ်ရေးပုံဖွဲ့ရှိပါလိမ့်မယ်ဒီရေးချယ်ဖို့အဖွဲ့မှာကျွန်တော်တို့စုစုပေါင်းကျွန်တော်တို့အားလုံး10ယောက်ပါပါတယ်ခင်ဗျသူရဲ့ဒီဥပဒေတစ်ထက်မှာဆိုရင်အဲ့ဒီ10ယောက်ထဲမှာဆိုရှင်အများစုကတော့အစိုးရဌာနနဲ့ဆက်ဆိုင်တဲ့ဝန်ကြီးဌာနနဲ့အစိုးရဝန်ထမ်းတွေတက်ပြီးတော့ဒီလူမှုအခြေပြုအဖွဲ့ကိုကိုစားပြုတာကတော့2ယောက်ပဲပါပါတယ်အဲ့တော့အဲ့ဒီ2ယောက်ကလည်းမှတ်ပုံတင်ထားတဲ့အဖွဲ့ကြီးဖြစ်ရမယ်ဆိုတော့ရေးချယ်ရေးဖို့အဖွဲ့မှာကိုယ်တိုင်ကကျွန်တော်တို့လူမှုအခြေပြုအဖွဲ့ရဲ့ပါဝင်မှုအားနည်းနေရတွေ့ရတယ်နောက်တစ်ခါဒီဖို့အဖွဲ့ကတင်ပြထားတဲ့အစိုးရတည်သွင်းထားတဲ့ဒုတိယကမှပြန်ပြီးတော့သမရကနေပြန်လဲရွေးချယ်မှာဖြစ်တဲ့အတွက်နောက်ဆုံးရွေးချယ်မှုအာဏာကတော့ကျွန်တော်သမရပဲဖြစ်နေတာဖြစ်နေပါတယ်။တခြားနိုင်ငံဒီမှာကတော့အဲ့လိုမျိုးရွေးချယ်တဲ့နေရာမှာလူမှုခြေပြုဖွဲ့တွေကကိုယ်တိုင်တင်ပြီးတော့အမည်စရင်းတင်သွင်းနိုင်တဲ့အခြေအနေမှာဒီလိုမျိုးပုတ်ဖွဲ့ကနေပြန်လဲပြီးတော့ရွေးချယ်ပါတယ်။ရွေးချယ်မှုကိုသမရကအတိအမှတ်ပြုတဲ့ endorsement သဘောမျိုးလုပ်ဆောင်တဲ့အရာမျိုးဖြစ်နေပါတယ်။အဲ့တော့ဒီလိုမျိုးရွေးချယ်မှုအပိုင်းကဏ္ဍမှာအားနည်းနေပါတယ်။အခက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးရွေးချယ်တင်မြှောက်တဲ့အထဲမှာခုနလိုမျိုးဒီလူမှုခြေပြုဖွဲ့တွေနဲ့ကျွမ်းကျင်တဲ့သူတွေပါလာလို့ရှိရင်တော့ကျွန်တော်တို့ကောင်းပါတယ်ဒါမှမဟုတ်လည်းခုနလိုလက်စိတ်ထိုးပြီးတော့ရွေးချယ်ပြီးတော့မှသမရရဲ့ဘောနဲ့တင်ပြတဲ့သူတွေပါလာမယ်ဆိုလို့ရှိရင်တော့ဒီကော်မရှင်ရဲ့လွတ်လပ်မှုရဲ့လုပ်ပိုင်ခွင့်ရဲ့တရားမှုရဲ့အပိုင်းမှာတော့ကျွန်တော်တို့မေးခွန်းထုတ်စရာတွေထောက်ပြစရာတွေဖြစ်လာနိုင်ပါတယ်ခင်ဗျဟု
တ်ကဲ့နောက်ပို့ပြီးလက်တွေ့ကြတဲ့အစိတ်ပိုင်းတစ်ခုကိုမြင်ရင်တော့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဆိုတာပေါ်ပေါက်လာတဲ့အတွက်မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်တဲ့ကိစ္စတွေဘလောက်ရောနေသွားသလဲဥပမာအဖြစ်ဘယ်လိုကိစ္စမှာဖြစ်လူ့အခွင့်အရေးကော်မရှင်ကဝင်ဆွဲခဲ့လို့အဲ့ဒီကော်မရှင်ကိုတိုင်ကြတာကိုဘယ်လိုအရေးယူဖြစ်ရှင်းလိုက်လို့ဘယ်ကိစ္စအဖြစ်သက်သာမှုရသွားတယ်ဆိုတာမျိုးကိုလည်းဆွတ်လက်ကင်ပြနိုင်ပါလားခင်ဗျာ
အဲ့ဒီအချက်ကကျွန်တော်ထောက်ပြတဲ့အချက်ပါကော်မရှင်ဒီနဲ့လူ့အခွင့်အရေးချိုးဖောက်မှုတိုင်ကြားမှုတွေ300လောက်ကျော်ရတယ်လို့ဆက်ဆောင်ရရတယ်လို့ကျွန်တော်တို့သိရတဲ့အစီအစဉ်ကတွေ့ရပါပဲ။ဒါပေမဲ့စစ်တမကအဲ့ဒီအမှုတွေကဘယ်လိုမျိုးအမှုတွေလဲ။အဲ့အရာတွေကိုဘယ်လိုမျိုးဆက်လက်လုပ်ဆောင်တာလဲ။တုံ့ပြန်မှုပါရှိလဲ။ဘယ်စစ်တမအမှုတော့ဖြေရှင်းနိုင်လဲဆိုတဲ့အချက်တွေကိုတိတိကျကျမဖော်ပြထားတဲ့တင်းကိစ္စကကျွန်တော်တို့ပထမဆုံးကြုံတွေ့ရတဲ့အရာဖြစ်ပါတယ်။ကျွန်တော်တို့စုံစမ်းကြည့်တဲ့အခါမှာသူတို့ရဲ့တာဝန်အတိုင်းလူ့ခွင့်ရေးချိုးဖောက်မှုနဲ့တတ်နိုင်ရင်သက်ဆိုင်ရာ
ဝန်ကြီးဌာနနဲ့အစိုးရဌာနကိုလက်ပြောင်းပြီးတော့လိုအပ်တယ်လို့ဆောင်ရွက်ဖို့ကဲသူပြောပေမဲ့တကယ်တမ်းဘယ်လောက်ထိဆောင်ရွက်လဲဘယ်လောက်ထိထိရောက်တဲ့အရေးအမူရရှိလဲဆိုတာကိုကျွန်တော်သိပြီးတော့မတွေ့ရဘူးခင်ဗျာအဲ့တော့လူတို့ကပထမဦးဆုံးလူခွေးပြုပါမှုတွေတိုင်ကြားနိုင်တဲ့လူခွေးပုံမရှင်ဆိုပြီးတော့တိုင်ကြားလာပေမဲ့အဲ့ဒီအပေါင်းထဲပေါ်နိုင်တဲ့ဟာတွေထိရောက်တဲ့အရေးအမူနောက်ဆက်တဲ့အဖြစ်အပျက်တွေမရှိတဲ့ခါမှာတချို့လူတွေကအယုံကြည်နေတာပါပဲဟုတ်လားသူ့လိုရှိနေပါသူ့မှာလည်းဆိုတဲ့အပေါင်းဖြစ်လာတယ်ဘလို့ဖြစ်နေလဲဆိုတာမသိရတဲ့တင်တဲ့သူတွေကလည်းဘလို့ဖြစ်နေရောဆိုတာမသိတဲ့အတွက်ကော်မရှင်ပေါ်မှာအယုံကြည်မှုမဲ့ကိစ္စမျိုးတွေလည်းနောက်ဆက်တွဲဖြစ်ပေါ်လာတာတွေ့ရပါတယ်
နောက်တစ်ခုကကိုအောင်မျိုးမင်းတို့ကဒီလိုလူခွင့်ရေးကော်မရှင်ရဲ့ဆောင်ရွက်ချက်ကိုစမ်းစစ်သုံးသပ်ကြတဲ့နေရာမှာသူတို့ကော်မရှင်ဝင်နေတဲ့တွဲဆုံညှိနှိုင်းမှုရောလုခဲ့ပါလားခင်ဗျာဒီအစည်းအဝေးခန်းစားအတွက
်ဟုတ်ကဲ့ဒီအစည်းအဝေးခန်းစား ANNI လို့ခေါ်တဲ့ ASEAN Asia Missionary Human Commission ဆိုတဲ့အဖွဲ့အစည်းလုပ်ဆောင်တာဖြစ်ပါတယ်သူတို့အနေနဲ့ကော်မရှင်တွေကိုစာအားဖြင့်ဒီမိကုန်နေမိပြီးတော့သူမိကုန်မိပြီးတော့ဒါတွေသူကမိညာနာရှိလာတယ်လူချင်းလည်းတွေ့တာမရှိပါဘူးခင်ဗျာ
နောက်ဒီအစီရင်ခံစားရဲမှာမြန်မာလူခွင့်ကော်မရှင်ကဘာလုပ်သင့်ပါတယ်ဘယ်လိုလုပ်ရင်ဖြင့်ကောင်းလိမ့်မယ်ဆိုတဲ့ recommendations for ထောက်ခံတင်ပြချက်တွေကိုပါပါသလားဘယ်ဟာတွေကိုအဓိကထောက်ခံတင်ပြပါသလဲခင်ဗျာ
အဓိကတင်ပြတဲ့အချက်ကတော့ဒီလူခွင့်ကိစ္စကိုသက်တည်နားလည်ပြီးတော့ဒီကိုရလောက်ပိုင်းမျိုးတတိယရောက်လောက်နိုင်တဲ့လူခွင့်ကော်မရှင်တွေကိုရွေးချယ်ဖို့အတွက်ကျွန်တော်တိုက်တွန်းထားပါတယ်နောက်ထပ်တစ်ခုကတော့ဒီဥပဒေထဲမှာဒီလူခွင့်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့တန်တတ်မှုသဘောနဲ့တည်ရောက်နေတာရှိပါတယ်ဥပမာဒီတရားရင်ဆိုင်တဲ့အမှုမျိုးတရားစီရင်ပြီးတဲ့အမှုမျိုးဆိုလို့ရှိရင်တော့လူခွင့်ကော်မရှင်နဲ့ဆိုင်မှုဆိုတဲ့သဘောမျိုးဖြစ်ပါတယ်တစ်ခါကြည့်မယ်ဆိုရင်တော့ဒါတရားရေးဆိုင်ရာလွတ်လပ်ခွင့်ကိုလွတ်လပ်ပြန်ပေးထားတဲ့သဘောမျိုးသိရပြီမဲ့တစ်ခါမှာကျွန်တော်တို့တကယ်ကျွန်တော်မြန်မာနိုင်ငံအနေထားဆိုရင်တရားရေးဆိုင်ရာမှာလူခွင့်ချိုးဖောက်နေတဲ့အခြေအနေတွေဖြစ်ပါတယ်တက်တည်မရှိဘဲနဲ့အမိချမှတ်တာခိုင်လုံမှုမရှိဘဲနဲ့မိချမှတ်တာနောက်တစ်ခါမှာတရားရေးမှန်တိုင်းကိုဆွဲဆုံးပြီးတော့ဒီလိုမျိုးတစ်ခါဒီအလျော်ဆုံးစီအောင်ချက်တာအပြင်မှာတရားရေးဆိုင်လူခွင့်ချုပ်ဖောက်ဖြစ်ပါတယ်အဲ့လိုမျိုးအမှုမျိုးတွေကိုမကင်တွယ်ခွင့်မရှိဘူးဆိုရယ်သတ်မှတ်ချက်ကတရားရေးမန်တိုင်းဟိုအကန့်တည်းဖြစ်နေတယ်နောက်တစ်ခါတချို့တရားကသွားရောက်ဆွေးနွေးမှုတွေအဲ့အကန့်တည်းဖြစ်ရရှိပါတယ်မှာရှင်းအောင်သွားမယ်လို့ရှိရင်ကျွန်တော်ကြိုတင်ပြီးမှအတိအပြီးသွားတဲ့အခါမှာအမှန်တကယ်တည်နေမရနိုင်တဲ့အရာမျိုးဖြစ်လာတယ်တချို့အစိုးရကစိတ်တန်းလို့ဝယ်ချလို့သတ်မှတ်ရင်လူကသာဘူမီဒီယာရှိသေးကန်တက်ချက်ရှိပါတယ်အဲ့တော့အဲ့လိုကန်တက်ချက်တွေကိုအားလုံးရုပ်သိမ်းပြီးတော့ခွေးကော်မရှင်ထိရောက်တဲ့စုံစမ်းမှုဖြစ်လာဖို့အတွက်အကန့်တက်တွေအားလုံးကဲပြီးလို့ကျွန်တော်တောင်းဆိုပါတယ်အခုကျွန်တော်တောင်းဆိုတဲ့အချက်ကတော့ဒီလိုမျိုးတင်စီတဲ့အဖြစ်အပျက်တွေကိုကျွန်တော်တို့ဒီစီးသွတ်လွတ်တော်အပါဝင်เนาะလွတ်တော်တွေကအစာအသိပေးဖို့ရယ်သူတို့ကိုပုံမှန်တင်ပြဖို့ရယ်နောက်တစ်ခါလူမှုဖြည့်ဖြည့်အဖွဲ့တွေကိုလည်းပုံမှန်နဲ့ကျွန်တော်တို့အတိတ်ပဲရှိရှိနဲ့တွေးဆမှုတွေဒီဟာနဲ့ပတ်သက်ပြီးလှုပ်ဆောင်မှုတွေကိုတပြတ်ကျွန်တော်တို့ဝိုင်းပြီးတော့ဆွေးနွေးတဲ့အရာမျိုးဒီထက်ပိုမှုပြီးတော့အတိတ်နဲ့ပြည့်စုံတဲ့တွေးဆမှုအိုင်မျိုးတွေလှုပ်ဆောင်ပြီးဖို့ကျွန်တော်တိုက်တွန်းထားပါတယ
်ဒီအစဉ်ခန္ဓာဟာဒုတိယအကြိမ်မြောက်လုပ်တဲ့အစဉ်ခန္ဓာလို့သိရပါတယ်ပထမအစဉ်ခန္ဓာတော့ကအဲ့လိုအလားတူထောက်ခံတင်ပြခဲ့တဲ့ recommendations တွေကိုလူခွင့်ကော်မရှင်မြန်မာနိုင်ငံအနေနဲ့လိုက်နာပြုပြင်တာတွေရှိပါသလားခင်ဗျာ
ဒီပြည်လုံဆောင်ဝင်တချို့တွေပြစ်လာတာရှိပါတယ်ဥပမာလူခွင့်နဲ့ပတ်သက်ပြီးတော့ဒီပညာပေးတဲ့အနေနဲ့ဒီလူခွင့်ကျင်းနာစာရန်ဘာသာတည်းသူဒီလုံဆောင်လာရင်တခါမှမြန်မာပြည်ကလက်မှတ်ထိုးတဲ့နည်းဆိုတဲ့ငွေကစာချုပ်တွေပြစ်လာတာတွေတော့သူလုံဆောင်မှာရှိပါတယ်ဒါပေမဲ့သူတို့ရဲ့ကော်မရှင်မှာလုံဆောင်မှုဖြစ်ပြီးတော့တကယ်ကတိကျမှန်ကန်ပြီးတော့နော်အချက်လက်ပြည့်စုံတဲ့တည်နေကိုလူလူချင်းပြဖွဲ့ရတာဒါမှမဟုတ်ဒီလေးချပြတဲ့ဒီစနစ်ပရိုဂရမ်ကတော့ရန်ကြီးတော့တိတ်ကမလေးဖြစ်ပါဘူးခင်ဗျ
ဟုတ်ကဲ့နောက်ဆုံးမိကျင်တဲ့မိကုံကတော့ကိုအောင်မျိုးမင်းတို့အနေနဲ့လည်းမြန်မာနိုင်ငံထဲကိုပြန်သွားပြီးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေတွေ့တဲ့အောင်ဆောင်ရွက်နေကြတာဖြစ်ပါတယ်ဆိုတော့ကိုအောင်မျိုးမင်းတို့အဖွဲ့အစည်းရဲ့ဆောင်ရွက်မှုကြောင့်ရောမြန်မာနိုင်ငံလူခွင့်ရေးအခြေအနေဘလောက်တွေ့တက်လာသလဲဆိုတာလည်းပြန်ဆန်းစစ်ပါအောင
်ကျွန်တော်တို့အတိအကျကတော့လူထုအခြေဖြစ်တဲ့နော်ဒေသရဲ့ရွာတွေစီးပွားပြီးလူခွင့်တင်ပြီးလုပ်ပါတယ်ဒီနေရာမျိုးမှာတော့ဒီလူတုတွေလည်းဒီလူခွေးတောင်ဖိတ်ဝင်စားတဲ့အတွက်ဒါတွေလေ့လာတဲ့အပိုင်းကြီးကျွန်တော်များလာတွေ့ရတယ်နောက်တစ်ခုကတော့ကိုယ်အရေးအရာတွေနဲ့ကိစ္စနဲ့ပတ်သက်ပြီးစုပေါင်းလှုပ်ဆောင်နိုင်မှုအတွက်ဒီ forum တွေကျွန်တော်တို့တွေ့ဆုံပွဲတွေနောက်တစ်ခါအစိုးရကသူ့ရဲ့လူလားကြေးတောင်းဆိုတဲ့အစီအစဉ်ကြီးတော့လုပ်နိုင်ပါတယ်လူတုပတ်ပကတော့ကျွန်တော်တို့တော်တော်လုပ်နိုင်တယ်လို့ပြောပေမယ့်အစိုးရရဲ့လက်ရောမှုအပိုင်းမှာတော့ကျွန်တော်တို့စိတ်အားမလို့အားမရဖြစ်နေတော့မှာပဲ
ဘာဖြစ်လဲဆိုတော့ကျွန်တော်တင်ပြတဲ့အချက်တွေကိုလက်ခံပြီးထိရောက်တဲ့အကောင့်ထဲပုံမှုတွေအားနည်းနေလို့မဲ့တစ်ခါကကျွန်တော်တို့ကိုခွင့်ပြုထားပြီးမဲ့ကျွန်တော်တို့တကယ်လူလားတဲ့ပြည်ပြင်ပြောင်းလဲမှုကိုလုပ်တဲ့နေရာမှာတော့အစိုးရကနောက်တွန့်နေတဲ့အရာမျိုးရှိနေတဲ့အတွက်အဲ့ဒီဘက်မှာတော့ကျွန်တော်တို့အားနည်းနေမှာပဲဆက်လက်လှုပ်ဆောင်ဖို့အများကြီးလိုအပ်နေတုံးပါပဲခင်ဗျာ
ဦးကျော်စံတာရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုကတော့သူယုံကြည်ရာခဏကိုတင်ဆက်ပေးပါမယ်အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့7 day သတင်းစာနဲ့သတင်းကြော်နဲ့သတင်းတောက်ကျုပ်မြမသတင်းကွန်ရက်အတွင်းရေးမှုကိုအောင်သူရရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတာ
တော်ရင်ကြည်လာတော့ကျွန်တော်တို့နိုင်ငံတိုးတက်ဖို့ကျွန်တော်တို့ဖွဲ့စည်းရေးတိုးတက်ဖို့ဆိုရင်လူမဲ့ညာမဲ့ဖြစ်ဖို့ရည်ကြီးပါတယ်ကျွန်တော်တို့နိုင်ငံဆောင်ဘောလုံးကဲတာမှာရှင်းမ်းမှာစကားနဲ့အဲ့ဒါကိုနောက်တန်းမှာထားပြီးစကားတွေအတွက်ကျွန်တော်တို့ဒေသရေးရတဲ့ဥမာအစားကြီးကျွန်တော်တို့ပြည်ခဲ့တာပါအဲ့လိုပါကျွန်တော်တို့နိုင်ငံတမိုင်းကြောင်းအပြင်ကြည့်ရင်လည်းလက်လက်ရပြီးနောက်ပိုင်းရှင်းတော်အားချပါကျန်းမာရေးနိုင်ငံဖြစ်ခဲ့ရတဲ့ဒီတက်မော်လာနေတာတန်းပြီးတက်ဟုတ်ချုပ်တဲ့နောက်ပိုင်းမှာတော့ကျွန်တော်နိုင်ငံရှင်းတော်အားချပါဆဲရဲနိုင်ငံဖြစ်သွားခဲ့ပါတယ်ရရှိချင်းတိလေဒီစစ်တပ်ကတန်းပြီးအုပ်ချုပ်နိုင်ငံတမားတွင်ကထုတ်ဒီကရေမှာဘောလုံးလင်းထောင်အဲ့လိုမျိုးနေနေရလူမနေရမဖြစ်တဲ့အတွက်ကျွန်တော်နိုင်ငံရွေးချယ်ရေးမဖြစ်ဘူးမဖြစ်တဲ့နိုင်ငံရဲ့ခြေပေါ်မှာရှိနေတာတကယ်တော့ဘက်ဆောင်သူ့ဆောင်တယ်ဆိုတာမရှိပါဘူးသူကောင်းတရားကောင်းပြင်ကြတာပါပဲဒီလိုကျွန်တော်နိုင်ငံကတကယ်တိုးတက်စေချင်တယ်ဆိုရင်တော့လူမနေရမဖြစ်ဘူးအမှန်တရားရည်ကြီးရတယ်။ဘာသာရေးတစ်ခုခုမှထိုးကျွမ်းလာတာရှိပါတယ်။ဒါကြောင့်မို့ကွာပေါ်မှာလည်းလေကပြောလာကြ Lazy Intelligent တွေပါလို့ပြောလာကြတာပါ။ကျွန်တော်တို့နိုင်ငံမှာလည်းတကယ်ကျွမ်းကျင်တဲ့သူတွေကသိရောက်မနေခြင်းပါဘူး။ကျွမ်းကျင်တဲ့သူစိတ်ဆရာဘာသာရေးဆရာတွေကကျွမ်းကျင်တဲ့သူကိုထားတောင်းပြီးမှသာလို့ကျွန်တော်နိုင်ငံတချို့ကအရှိတော်ချပါကျန်းမာရေးနိုင်ငံကျူတဲ့ဆောင်ဝကြီးဖြစ်ခဲ့တဲ့နိုင်ငံအဲ့အချင်းကိုကျန်းမာရောက်ရှိလာတယ်လို့ပြောရတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA American တန်ကနေဒီနေ့ညနေထုတ်လွှင့်မယ့်ဂျာတာရီနေ့ညနေခင်းအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ line to meter 16.25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ကမ္ဘာလုံးဆိုင်ရာကျေးကျောက်မှုကြီးဖြစ်လာနေတဲ့ကူးစက်ရောဂါကြီးကိုရင်ဆိုင်ဖို့တကမ္ဘာလုံးရဲ့တုံ့ပြန်မှုကိုတောင်းဆိုတဲ့အနေနဲ့အနောက်အာဖရိကကအီဘိုလာကူးစက်ရောဂါဖြစ်ပွားနေတဲ့နိုင်ငံတွေမှာရောဂါထိန်းချုပ်နိုင်ဖို့နိုင်ငံတကာရဲ့ကြိုးပမ်းလှုပ်ရှားမှုတွေကိုဦးဆောင်ဖို့အတွက် American ပြည်ထောင်စုကစစ်ဘက်တာဝန်ရှိသူနဲ့ကျွမ်းကျင်ဆေးဝါးနှံ3000ကိုမကြာခင်ဆေးလွှတ်သွားမှာဖြစ်တယ်လို့ American သမ္မတ Barack Obama ကကြေညာလိုက်ပါတယ်ခနာကူကထွက်တဲ့ရေကတဆင့်ကူးစက်ပြန့်ပွားတဲ့အီဘိုလာကူးစက်ရောဂါဟာဂီနီ၊လိုင်ဗေးရီးယားနဲ့ဆီယရာလီယွန်နိုင်ငံတွေမှာလူပေါင်း2600ကျော်ကိုအသက်ဆုံးရှုံးစေခဲ့ပါတယ်။ကျွမ်းကျင်သူတွေနဲ့ဆေးဘက်ဆိုင်ရာအမှုထမ်းတွေအဲ့ဒီမှာတွားရောက်အကူအညီတွေပေးနေကြပေမဲ့အီဘိုလာဗိုင်းရပ်စ်ပိုးကတော့တိုးပြီးတော့ပြန့်နှံ့လာနေပါတယ်။ဒီရောဂါမပြန့်နှံ့အောင်လှုံ့ဆော်တဲ့အနေနဲ့ရောဂါကူးစက်ခံရသူကိုတရားကန့်ထားတာယောဂဖြစ်တဲ့သူနဲ့ထိဆက်မှုရှိတဲ့သူတွေကိုခြေအားခံတာတွေကအခုလိုဒီယောဂကြီးအကြီးအကျယ်ကူးစက်ပြန့်နှံ့တာတွေမဖြစ်ခင်ယောဂနဲ့ပတ်သက်ပြီးမသိကြတဲ့အဲ့ဒီနိုင်ငံတွေမှာလှုပ်ဖို့အရန်ကိုခက်ခဲပါတယ် အခုခါမှာယောဂကူးစက်ခံရသူအရေးအတွက်တသက်တင်ပဲအခက်အခဲတွေဖြစ်လာစေပါတယ်လူတွေရဲ့ကျန်းမာရေးအခြေအနေတွေမကပဲပုံမှန်စီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်မှုတွေရှိလာတဲ့အပြင်ကုန်သွယ်ရေးနဲ့ခီးသွွားလာရေးလုပ်ငန်းတွေအပေါ်မှာလည်းထိခိုက်လာနေပါတယ်ဒီချိန်ကြောင့်မှုကိုရင်ဆိုင်ဖြေရှင်းဖို့ကအမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ဦးစားပေးကိစ္စဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂတခြားနိုင်ငံတကာလှုပ်ဖော်ကင်ဘတ်တွေနဲ့အတူတွဲပြီးတော့ဒီယောဂရဲ့ချင်းချောက်မှုကိုခံနေရတဲ့ Liberia, Sierra Leone, Guinea နိုင်ငံတွေအပြင်ဒီယောဂပြန့်နှံ့နိုင်တဲ့နိုင်ငံတွေမှာအကူအညီပေးနိုင်ဖို့လှုံ့ဆော်သွားမှာဖြစ်ပါတယ်။ဒေသခံတွေနဲ့အဲ့ဒီဒေသတွင်းကနိုင်ငံပေါင်းစုံပါဝင်တဲ့ကြိုးပမ်းမှုကိုအကူအညီပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ Liberia နိုင်ငံမှာစစ်ဌာနချုပ်တစ်ခုကိုထားရှိသွားမှာလည်းဖြစ်ပါတယ်။အမေရိကန်တပ်တွေအနေနဲ့မိလာတန်ရှင်းရေးပစ္စည်းတွေနဲ့တခြားဆေးဘက်ဆိုင်ရာပစ္စည်းတွေပေးတဲ့လှုပ်ရှားမှုတွေမှာအကူအညီတွေပေးသွားမှာဖြစ်တဲ့အပြင်ဂျမားရေးဆောင်လျှောက်ဖို့အတွက်အရေးပေါ်တည်ဆောက်ထားတဲ့ဆေးရုံတွေနဲ့လေ့ကျင့်ရေးစခန်းတွေကိုလည်းပံ့ပိုးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကအီဘိုလာရောဂါကူးစက်ဖို့အတွက်အနည်းဆုံးကုဒင်း1000လောက်ကိုပံ့ပိုးကူညီသွားမှာဖြစ်ပါတယ်။ဒီရောဂါကိုကာကွယ်တားဆီးဖို့အတွက်တခြားနိုင်ငံတွေကလည်းကြိုးပမ်းဆောင်ရွက်မှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်လာနေပါတယ်မိမိတို့ရဲ့မဟာဗျူဟာမှာအပိုင်းလေးပိုင်းပါဝင်ပြီးအနောက်အာဖရိကမှာဒီကုသယောဂါကိုထိန်းချုပ်ဖို့ဒီယောဂါကနေဆက်ဆက်ပြီးဒေသတွေမှာဖြစ်လာနေတဲ့စီးပွားရေးနဲ့လူမှုရေးပြဿနာတွေကိုရောပါသွားစေဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူတွဲပြီးတော့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့နဲ့ဒီလိုကုသယောဂါထပ်မဖြစ်လာအောင်နိုင်ငံတွေကိုကူညီသွားဖို့တကယ်လို့ဖြစ်လာခဲ့မယ်ဆိုရင်လည်းအလင်းမြန်အကူအညီတွေပေးပြီးတော့တုံ့ပြန်သွားဖို့ဖြစ်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေရပါတယ်။ VOA American တန်ကနေဒီနေ့မနက်ကြာတာပရိနေမနက်ခင်းစီစဉ်တွေကိုမနက်၈နာရီကနေ9နာရီ line 2 meter 16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ခုတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုသားညုံကအခြေညာပေးပါမယ
်။ Islamic State အစွန်းရောက်အကြမ်းဖက်အဖွဲ့လိုမျိုးစစ်သွေးကြောအဖွဲ့စည်းတွေကိုနိုင်ငံခြားသားတိုက်ခိုက်သမားတွေတွားရောက်တဲ့အပေါ်နှိမ်နင်းဖို့ဆုံးဖြတ်ချက်တရက်ကို American သမ္မတ Obama ကိုယ်တိုင်အုတ်ထပြုလုပ်တဲ့ကုလသမဂ္ဂလူညွေးကောင်စီကနေပြီးတော့တညီတဲ့အတီးပြုလိုက်ပါတယ်။စစ်သွေးကြောတွေနဲ့ပူးပေါင်းဖို့စစ်သွေးကြောတွေအတွက်လူစုဆောင်ဖို့ဆောင်းနေကြတဲ့နိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကရာဇဝတ်မှုဖြစ်တဲ့တတ်မှတ်ကင်တွေဖို့လူညွေးကောင်စီကနေပြီးတော့15မဲအပြတ်နဲ့ဗုဒ္ဓဟူးနေ့မှာမဲခွဲခဲ့တာဖြစ်ပါတယ်။ဆီးရီးယားမှာရှိတဲ့ Islamic State လို့ခေါ်တဲ့ဒီ Islam စစ်သွေးကြောတွေကိုလေကြောင်းကနေပြီးတော့ဒုတိယကြိမ်တိုက်ခိုက်မှုပြုလုပ်ခဲ့ပြီးတဲ့နောက်စစ်သွေးကြောတွေအနေနဲ့အစွန်းရောက်လို့ရတဲ့အချိန်ရှိတုန်းမှာဆွန့်လွတ်ချဖို့သမ္မတဥပမာကတောင်းဆိုပါတယ်။နယူးယောက်မြို့ကုလသမဂ္ဂထူးထောင်ညီလာခံမေကွန်ပြောဆိုနေချိန်တွင်ကမ္ဘာအနှံ့ကဂိုင်းကနာဆွဲတွေကြောင့်ဖြစ်နေတဲ့ပြည်ပခါတွေကိုရှုံချလိုက်တယ်လို့ပဲ Islamic အစွန်းရောက်အဖွဲ့ထောင်မှုစိတ်ကူးယဉ်ပြီးတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာလက်နက်ချီသွေးကြောစီတိုက်ခိုက်နေတဲ့လက်နက်ကင်လှူရှာမှုလူရက်တွေကိုသမ္မတဥပမာကပြစ်တင်ပြောဆိုခဲ့ပါတယ်ဒီ IS Islamic ဆွေရောက်ဖွဲ့နဲ့ဆက်ဆက်နေတဲ့ Algeria နိုင်ငံကစစ်သွေးကြောဖွဲ့ကအခုသတင်းပတ်စောစောပိုင်းမှာသူတို့ဖမ်းဆီးထားတဲ့ပြင်သစ်လူမျိုးအပျော်ချေလင်ခီးသွွားတယောက်ကိုခေါင်းဖြတ်တတ်လိုက်ပါတယ် Soldier of the Caliphate လို့အမည်ပေးထားတဲ့ဖွဲ့ကဗုဒ္ဓဟူးနေ့ဒီ Internet Online မှာပြလိုက်တဲ့ဗီဒီယိုထဲမှာတက်55နှစ်အရွယ်ပြင်သစ်လူမျိုး Avi Goldel ရဲ့ခေါင်းဖြတ်ချက်ကိုကင်ပြီးတော့ပြသခဲ့ပါတယ်အခြားတဲ့ရဲ့နောက်ဆုံးစီးပွားရေးရှီတန်းစခန်းမြန်မာ Asia Last Frontier ခေါင်းစဉ်နဲ့မြန်မာနိုင်ငံရဲ့ယင်းနှိမ့်နိုင်မှုဆိုင်ရာဆွေးနွေးပွဲကိုနယူးယောက်မြို့မှာမနေ့ကကျင်းပတော့အမေရိကန်ဘက်ကရောမြန်မာဘက်ကရောဒီတာဝန်ရှိသူတွေမြန်မာအစိုးရတာဝန်ရှိသူတွေမြန်မာစီးပွားရေးသမားတွေအမေရိကန်စီးပွားရေးသမားတွေတက်ရောက်ပြီးတော့ဆွေးနွေးခဲ့ကြပါရခင်ဗျာ
။ကြာတာပရင်းနဲ့မနက်ဖက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုသားညုံချိန်ညာခဲ့တာပါ။ဒီမနက်အတွက်စီစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ IT Utgut ဖြစ်ပါတယ်။ကြာတာပရင်းနဲ့မနက်6နာရီကနေ9နာရီအထိစီစဉ်တွေကိုလိုင်းတိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်တွေတပါမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.